ီလီလုံးဒီမိုကရေစီရွေးတော်ပုံ32နှစ်ပြည့်ခန္ဓာကိုဟင်ဂုံမြို့မှာဒီကနေ့တည်ငွေကျင်းပါခွင့်ရရှိပြီးမယ်လေဒီကနေ့ရှီလီလုံးတောင်းဆိုတမ်းတွေကိုအကောင့်ထည့်ဖော်ဖို့အတွက်ရှိစရာမခင်အများကြီးတင်နေပါလိမ့်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောပါတယ်ရှီလီလုံးရွေးတော်ပုံကြီးကနေစစ်အာဏာရှင်အစိုးရတရက်ကိုဖြုတ်ချနိုင်ခဲ့ပြီးနဲ့စစ်အာဏာရှင်စနစ်ကအခုထိပြောက်ွယ်သွားခြင်းမရှိသေးဘူးလို့လည်းလူခွေဦးဆောင်လို့ရှာတွေကတုံ့တက်ကြပါတယ်ရန်ကုန်မြို့မဟာဗန္ဓုကပန်းချံမှာကျင်းပတဲ့ခန္ဓာကိုတွားရောက်ပြီးတော့တည်ငြိမ်ထားတဲ့ View Your Life ကကုသိုလ်ထက်ကပြပြပေးပါလိမ့်မယ်ရှင
် Okay ဒါကတော့တမိုင်းဝင်ဒီမိုကရေစီအရေးစုလူအုံသွားမှုကြီးဖြစ်တဲ့ရှင်းလင်းလုံးရေရော်ပုံ32ပြည့်နှစ်ပတ်လည်ခန္ဓာကိုရန်ကုန်မဟာဗန္ဓုကပန်းချံထဲမှာကျင်းပနေရပါအများနဲ့ဆိုင်တဲ့နေရာမှာဒီလိုဆင်နွှဲတာဟာ230ကျော်မှာပထမဆုံးဖြစ်ပြီးဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေရာနဲ့ချီပြီးတက်ရောက်ခဲ့ရပါဒီနှစ်ပွဲမှာသူတို့ရဲ့လှုပ်ရှားမှုတွေကိုပြန်သတိရစေပြီးအခုထိသူတို့ရဲ့အိမ်မက်တွေမပြေဝသေးဘူးလို့88လှုပ်ရှားမှုမှာဥဆောင်ပါဝင်သူတို့ဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ
်တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးကောင်းဆိုခဲ့ကြတယ်ညအချိန်မှာဒီရှိမှာပဲမြို့တော်ခမ်းမရှိမှာဟိုလက်နဲ့အကျန်းဖက်ချိုခွဲတာခံခဲ့ရပြီးတော့တင်ကြရနဲ့ပြေးခဲ့တွားခဲ့ကြရတယ်အဲ့ဒီမြင်ကွင်းတွေကိုလည်းပြန်ပြီးတော့မြင်ရောင်ပါတော့အဲ့တော့ဒီနေ့ဒီချိန်မှာတော့အခုဒါတရားဝင်အခမ်းအနားတွေကျင်းပခွင့်ရလာတယ်ဆိုပေမဲ့တကယ်ခြေလေးလုံးတောင်းဆိုတာမျိုးတောင်းတဲ့ပေါ်ပွဲတွေကျွန်တော်တို့ဖြစ်စေရမယ့်ခရီးအနိုင်ကျန်နေတယ်လို့မြင်ပါတယ်
ရှင်းလင်းလုံးလှုပ်ရှားမှုတွေကပြည်သူတွေတောင်းဆိုခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုအပြည့်အဝမရသေးသလိုနိုင်ငံရေးအကျဉ်းသားတွေကိုအချိန်မရွေးဖမ်းဆီးနိုင်တဲ့ဆက်သွယ်ရေးဥပဒေ၊ငြိမ်းစုစည်ဥပဒေတွေပြီးတော့ပြည်တွင်းစစ်ပွဲတွေအတွက်လည်းစိုးရိမ်မိရလို့88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတအုပ်ဖြစ်သလိုကျောင်းသားတက်မတော် ABSDF ရဲ့တပ်သားတအုပ်ဖြစ်တဲ့ညီညွတ်ချင်းမြန်မာအဖွဲ့အမှုဆောင်တော်လိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။လူမဲ့နှစ်ပေါင်း32နှစ်ဒီလိုမျိုးနေ့ဒီလိုမျိုးအချိန်ဒီနေရာမှာကျွန်တော်တို့တတိုင်းပြည်လုံးကစီအနာရှိကြဆင်းရေးဒီမိုကရေစီနဲ့လူခွင့်ကိုတောင်းဆိုခဲ့ကြတယ်။အခု32နှစ်ကျွန်တော်ဒီနေ့မနေ့မှပြန်စဉ်းစားတဲ့အခါမှာစစ်အာဏာရှင်အစိုးရကိုဖြုတ်ချနိုင်ပေမဲ့စစ်အာဏာရှင်စနစ်ကအခုချိန်မပြောက်သေးဘူး။ပြည်သူအစိုးရအနေနဲ့တကယ်တိုင်းပြည်ကိုသူတို့ဖြစ်ချင်တယ်လို့အပေါင်းထည့်ပေါ်ဖို့အတွက်အခက်အခဲအများကြီးရှိနေတုံးပဲ။အပြစ်ခတ်ရဲစဲရဲတစ်ဖက်တိုက်ပွဲတွေတစ်ဖက်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ဒေသမှာအပြစ်မဲ့ပြည်သူတွေမတရားဖမ်းဆန်ထိတာတွေသိဆုံးတာတွေရှိနေတဲ့ကာလပတ်လုံးပြီးခဲ့32နှစ်ကတောင်းဆိုခဲ့တဲ့စစ်မှန်သောဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအပြည့်အဝမရသေးဘူးလို့ပထမဦးဆုံးကျွန်တော်တွက်ဆလိုပါတယ
်။ဒီပွဲကိုမနက်9နာရီပွဲမှာစခဲ့ပြီးတင်းကြီးနိုင်ငံမှာအဖွဲ့ကအကုန်ပြုသချင်းတွေဆိုခဲ့ကြပါတယ်။ကျောင်းသားတွေဦးဆောင်ပြီး26နှစ်လောက်တပါတီစနစ်နဲ့အုပ်ချုပ်လာတဲ့အာဏာရှင်မြမဆိုရှယ်လစ်လမ်းစဉ်ပါတီကိုထုတ်ချနိုင်ခဲ့တဲ့1988ဩဂုတ်လ10ရက်ရဲ့ဓာတ်ပုံမှတ်တမ်းတွေကိုလည်းကြားခံပြခဲ့ပါတယ်။လုံးရဲ့32နှစ်ဩဂုတ်လ10ရက်နေ့ညမှာပဲအခုအခမ်းအနားကျင်းပရဲ့မြို့တော်ခမ်းမရှိမှာဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်နှိမ်နင်းခဲ့ပြီးနောက်ရက်တွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတာတွေဖြစ်ခဲ့ပါတယ်။ပေးဆုံးသူတော်တော်များများရှိခဲ့ပေမဲ့လည်းအခုချိန်ထိတော့အဲ့ဒီပေးဆုံးတဲ့သူတွေဒဏ်ရာရတဲ့သူတွေဘယ်လောက်ရှိရဆိုတာကိုအတိအကျစာရင်းပြုစုနိုင်ခြင်းမရှိသေးပါဘူး။